တရုတ်နိုင်ငံကအထင်ကရပီကင်းတက္ကသိုလ်ရဲ့ Stanford Center မှာတက္ကသိုလ်ကျောင်းသားတွေကို American သမ္မတကတော် Michelle Obama ကဒီကနေ့မိန့်ခွန်းပြောကြားခဲ့ပါတယ်။လွတ်လပ်စွာပြောဆိုနိုင်ခွင့်၊ကိုယ်ဝယ်နိုင်ခွင့်နဲ့သတင်းတွေကိုလွတ်လပ်လပ်လပ်သိရှိနိုင်ရေးဟာကမ္ဘာပေါ်မှာရှိသမျှလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့မိန့်ခွန်းထဲမှာသမ္မတကတော် Michelle Obama ကပြောသွားပါတယ်။ဒါပေမဲ့ဒီလိုအခွင့်အရေးတွေပို့ပြီးတော့ပေးဖို့တရုတ်အာဏာရကွန်မြူနစ်ပါတီကိုတိုက်တွန်းပြောဆိုမှုမျိုးတော့မိန့်ခွန်းထဲမှာမပါပါဘူး။တမီးနှစ်ယောက်နဲ့အတူတရုတ်နိုင်ငံကို၅ရက်ကြာခရီးနဲ့ရောက်ရှိနေတဲ့ American သမ္မတကတော်ကခရီးစဉ်ဒုတိယနေ့မှာဒီပီကင်းတက္ကသိုလ်မှာမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေတုန်းကတော့ဘေကျင်းမြို့တော်ကအထင်ကရနေရာတွေကိုဒီတရုတ်သမ္မတကတော်က American သမ္မတကတော်နဲ့မိသားစုကိုလိုက်လံပြသခဲ့ပါတယ်။သမ္မတရှီဂျင်ပင်ကလည်းသမ္မတကတော်မီရှယ်အိုဘားမားကိုကြိုးစိုးနှုတ်ဆက်ခဲ့ပါတယ်။ Mrs. Obama ရဲ့ခရီးစဉ်ဟာပညာရေးကိစ္စအဓိကပြောဖို့ဖြစ်ပြီးတော့တရုတ်နဲ့ American ကြားအငင်းပွားစရာဖြစ်တဲ့လူအခွင့်အရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုရှောင်ရှားမှာဖြစ်တယ်လို့အင်ဂျီရိုတာဝန်ရှိသူတွေကပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိန်းချုပ်တာ၊အတိုက်ခံတွေအပေါ်ဖိနှိပ်တာ၊အစိုးရကိုထိခိုက်နိုင်တဲ့သတင်းတွေ website တွေကိုပိတ်ပင်တာနဲ့အင်တာနက်ကိုဆင်ဆာဖြတ်တာတွေလုပ်တဲ့တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလွတ်လပ်ခွင့်ကိုအပြည့်နှိမ့်ဆုံးစည်းဝင်နိုင်ငံတစ်ခုဖြစ်ပါတယ်ရှင်။